မြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံချဖို့အင်ကာနီမှာတိုက်တွန်းပါတယ်စစ်ကောင်စီရဲ့တရားဝင်မှုကိုဆန့်ကျင်ညှင်းပယ်ပြီးစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ပူးပေါင်းတိုက်ခတ်ပိတ်ဆို့နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမဟာမိတ်ဖွဲ့ချဖို့လည်းသူကတိုက်တွန်းပါတယ်တရားဝင်မြန်မာအစိုးရဖြစ်ရေးစစ်ကောင်စီရဲ့ပြောဆိုချက်တွေရဲ့အပြစ်အနာအဆာတွေလိုအပ်ချက်တွေကိုဖော်ပြထားတဲ့အစင်းခန်းစာသစ်ကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဆီယနာသိမ်းမှုနှစ်နှစ်ပြည့်ဖို့တရက်အလိုမှာထုတ်ပြန်တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကစစ်တပ်ကအခြေခံဥပဒေနဲ့မညီညွတ်ဘဲအာဏာသိမ်းခဲ့ပြီးဒီမိုကရေစီနှိစာရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့အကြမ်းဖက်မှုတွေဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာလူထုအတွက်လူ့အခွင့်အရေးချိုးဖောက်မှုလူသားချင်းစာနာကူညီမှုနဲ့စီးပွားရေးဆိုင်ရာပြဿနာအချက်အသေးတွေအကြီးအကျယ်ဖြစ်စေခဲ့ပြီးနိုင်ငံတော်ဆန့်ကျင်မှုတွေဖြစ်လာစေခဲ့တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်အပိတက်ကောက်ချက်ကတော့ရှင်းပါတယ်စစ်ကောင်စီရဲ့ဆီယနာသိမ်းမှုဟာတရားမဝင်ပါဘူးမြန်မာနိုင်ငံရဲ့အစိုးရဖြစ်ပါတယ်လို့သူတို့ပြောချက်ကလည်းတရားမဝင်ပါဘူးဒီပြဿနာကိုနိုင်ငံတကာဘက်ကပူပေါင်းတုံ့ပြန်မှုတွေကအရေးပါပါတယ်လို့အထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်ရှင်